ဘယံမရာဖြစ်နေတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်အေးချမ်းလာအောင်ဆွေးနွေးပွဲတွေနဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကနေတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီတွေပေးကြဖို့ကုလသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကတောင်းဆိုလိုက်ပါတယ
် I've called for greater action including in the Security Council
မြန်မာနိုင်ငံငြိမ်းချမ်းရေးညီညွတ်ရေးနဲ့ဒီမိုကရေစီရေးအတွက်ဆွေးနွေးမှုတွေစတင်ဖို့ယုံကြည်မှုတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ချနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကဝိုင်းဝန်းပြီးတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီပေးကြဖို့ကျွန်မတောင်းဆိုပါတယ်ဒီလိုဖြစ်လာဖို့ဆိုရင်ဒေသောင်းဆစ်စင်ရေးတွေကိုချက်ချင်းရပ်ပြရမှာပါဒါဆိုရင်ယုံကြည်ရတဲ့တိုးတက်မှုရှိလာပြီလို့မြန်မာပြည်သူတွေကမြင်လာမှာဖြစ်ကြောင်းပြောသွားတာပါစစ်တပ်ကဝင်ဟင်ကရောလက်နက်ကြီးတွေပါတုံးပြီးဆစ်စင်ရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာကြောင့်အခုဆိုအရသာတည်ဆုံမှု1500လောက်ရှိလာပြီးလူပေါင်း၄သိန်းကျော်ဥယျာဉ်ဆောက်ခွာထွက်ပြေးနေရတယ်လို့မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာချိန်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြဆွေးနွေးခဲ့တဲ့ Miss Heather ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါစစ်တပ်ရဲ့အကြမ်းဖက်မှုကိုငြင်းချစွာဆန္ဒပြနေတဲ့ပြည်သူတွေဘက်ကလည်းလက်ထက်ဆွဲကင်လာတာကြောင့်နိုင်ငံတွင်းအခြေအနေဟာဗျံပရာဖြစ်နေပြီးလူငယ်မျိုးဆက်တွေဟာလည်းလွတ်လပ်မှုနဲ့ဒီမိုကရေစီအတွက်အသက်တွေစည်နေကြပြီဖြစ်တာကြောင့်မြန်မာအနာဂတ်အတွက်နိုင်ငံတကာကလည်းဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းလိုက်တာပါ